Welcome to the Voice of America in Burmese.
တော်ဆင်ပေါင်းတနေ့တာညနေခင်းမှာမော်ပန်းစီကြပါရဲ့လားခင်ဗျာဒီအမေရိကန်တိုင်း2018ခုနှစ်အောက်တိုဘာလ22ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနမီတာ19.25ရူကနေတိုက်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာပါ
ကျမသင်္ကီထိုက်ပါရှင်ဒီညနေခင်းသတင်းတွေကိုတော့ကိုရန်နိုင်နဲ့အတူကြီးညာပါမယ်ဆိုဒီသတင်းတော်ဂျမဲကရှိုကီအသက်ခံရမှုအတွက်ဝမ်းနည်းရပါကြောင်းဆိုဒီအင်ရှိဇန်ကမိသားစုကိုဖုံးဆက်ပြောဆိုပါတယ်ရုရှားနဲ့လက်နက်ဆိုင်ရာသဘောတူစာချုပ်ကနေနှုတ်ထွက်မယ်လို့အမေရိကန်သမ္မတကပြောဆိုလိုက်တဲ့အပေါ်ရုရှားဘက်ကစိုးရိမ်ကြောင်ပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြရဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာTNA ကချင်တက်နဲ့အစိုးရတက်တွေကြားအပြည့်ရငင်းညာရေးဆက်လက်ဆွေးနွေးကြဖို့ကချင်ငင်းညာရေးအကျိုးတော်ဆောင်အဖွဲ့ကတိုက်တွန်းနေပါတယ
်။ကျေရွန်ချင်းမုံစီဆောက်ဖို့အရေးကြီးတယ်။ရွန်ချင်းမုံရှိမှပဲငင်းညာရေးဆက်လက်ပြလို့လို့ရပြည့်ရလဲလို့လို့ရတာဖြစ်တဲ့အတွက်ကြောင့်ပြတိုက်ပွဲမဖြစ်ဖို့တော့အများအားဖြင့်နှစ်ဖက်စလုံးကိုပဲကြိုးနေတာပါအဖြစ်။အဲ့ဒါမှတစ်ဖက်က
ငင်းညာရေးအကျိုးတော်ဆောင်အဖွဲ့တာဝန်ရှိသူတွေပြောကြားသွားတာပါ။ဒီအကြောင်းနဲ့အတူကပ်လီပင်လယ်ပြင်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့မုံတိုင်းငယ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာသတိပေးချက်တွေထွက်ပေါ်နေတဲ့အကြောင်းကိုလည်းတင်ပြဖို့ရှိသလိုဒီအမေရိကန်ပြည်ထောင်စုရဲ့ကိုဝင်ဖို့ကြိုးစားနေကြတဲ့ Honduras နိုင်ငံကလူအုပ်ကြီးဘယ်လိုအခြေအနေနဲ့ရင်ဆိုင်နေရသလဲဆိုတာကိုလည်းတင်ပြအောင်ပါပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်သင်္ကီထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါဦးဗျာ
ဆိုဒီအရှေ့ဆန်မင်းသားမိုဟာမက်ဘင်ဆယ်မန်ကဆိုဒီသတင်းတော်ဂျမဲကာရှိုဂီရဲ့ပါဖြစ်သူကိုဒီကနေ့တနင်္လာနေ့မှာတယ်လီဖုန်းဆက်ပြီးဖခင်ဖြစ်သူအသက်ခံရမှုအတွက်ဝမ်းနဲ့ကြည်ကွဲရပါကြောင်းပြောဆိုခဲ့ပါတယ်။သတင်းတော်ကာရှိုဂီကအောက်တိုဘာလ2ရက်နေ့ကတူရကီနိုင်ငံအစ္စတန်ဘူးကဆိုဒီကောင်စစ်ဝင်ရုံးနဲ့ကိုဝင်ရောက်သွားပြည်တဲ့နောက်အသက်ခံခဲ့ရတာပါ။တူရကီသမ္မတရစ်စစ်ထီရဲ့အာရူဝန်ကတော့သတင်းတော်တပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးဖြစ်ကြောင်းကုံစင်ဖော်ထုတ်မယ်လို့လွှတ်တော်ကိုပြောတဲ့မင်းကုံးမှာအခိုင်အမာပြောဆိုထားပါတယ်။တရားမျှတမှုရှိရေးကြိုးပမ်းနေတာဖြစ်ပြီးလုံထုံးလုံနည်းတွေအတိုင်းမဟုတ်ဘဲအမှန်တရားအတိုင်းဖော်ထုတ်မယ်လို့တူရကီသမ္မတကမနေ့တနင်္ဂနွေကအစ္စတန်ဘူးမြို့ကလူမှုစည်းဝေးပွဲမှာလည်းပြောဆိုသွားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့လည်းမနေ့တနင်္ဂနွေနေ့မှာပဲတူရကီသမ္မတကတယ်လီဖုန်းဆက်ဆွေးနွေးပါတယ်။ဒင်းတော့ကာရှိုဂီအသက်ခံရမှုမှာရှင်းရှင်းလင်းလင်းဖော်ထုတ်ဖို့လိုအပ်တယ်ဆိုတာကိုခေါင်းဆောင်နှစ်ဦးတို့သဘောတူခဲ့ကြတယ်လို့လည်းတူရကီနိုင်ငံပိုင်သတင်းစာကဖော်ပြပါတယ်တူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီအာရေဗျာကောင်စစ်ဝင်ရုံးအတွင်သတင်းတော်ကတ်ရှိုဂီတပ်ဖြတ်ခံရမှုဟာဆိုရင်ဆိုးရွားလာတဲ့အမှားကြီးဖြစ်ပါတယ်လို့ဆော်ဒီအာရေဗျာဘက်ကပြောဆိုလိုက်ပြီးတာဝန်ရှိသူအားလုံးကိုအရေးယူမယ်လို့လည်းကတိပြုထားပါတယ်ဆော်ဒီတရှိုးတွေအနေနဲ့လုတ်ပိုင်ခွင့်ကိုကျော်လွန်လုပ်ခဲ့ကြပြီးရိုင်းဆိုင်တဲ့လုပ်ရအဖြစ်ဆော်ဒီနိုင်ငံခြားရေးဝန်ကြီးအဒဲလ်အယ်ဂျူဘဲက Fox News ရုပ်သံကိုမနေ့တနင်္ဂနွေနေ့မှာလဲပြောဆိုထားပါတယ်ရှင
်။ရုရှားနဲ့အမေရိကန်ကြားကရေးပါတဲ့ဆေးခေတ်ကာလလက်နက်ဆိုင်ရာသဘောတူညီချက်ကနေနှုတ်ထွက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုတဲ့အပေါ်မှာစိုးရိမ်ပူပန်ကြောင်းရုရှားဆိုရကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ဒီလုပ်ရကြောင့်ကမ္ဘာကြီးဟာပိုပြီးအန္တရာယ်ရှိတဲ့နေရာတစ်ခုဖြစ်သွားစေနိုင်တယ်လို့ရုရှားဆိုရကပြောဆိုတာပါရုရှားဘက်ကစာချုပ်ကိုမချိုးဖောက်ဘူးဒါပေမဲ့အမေရိကန်ပြည်ထောင်စုဘက်ကဒုံးကျည်စစ်တွေထုတ်လုပ်မယ်ဆိုရင်တော့ရုရှားအနေနဲ့လည်းမဖြစ်မနေတုံ့ပြန်မှာဖြစ်တယ်လို့ရုရှားအစိုးရပြောခွင့်ရဒမီထရီပက်စကော့ကသတင်းတော်တွေကိုပြောဆိုခဲ့ပါတယ်။ဒါလည်းပြည်နျူကလ িয়ার လက်နက်ဆိုင်ရာသဘောတူစာချုပ်အပေါ်အမေရိကန်ရဲ့အစီအစဉ်နဲ့ပတ်သက်ပြီးဒီသတင်းပတ်အမေရိကန်မျိုးသားလူမျိုးရေးချန်ပီယံဂျွန်ဘောလ်တန်နဲ့တွေ့ဆုံဆွေးနွေးမှုမှာအချက်အလက်တွေပို့ပြီးသိရဖို့ရုရှားတာဝန်ရှိသူတွေကလိုလားနေတယ်လို့လည်းရုရှားအစိုးရပြောခွင့်ရကပြောပါတယ်အမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တန်ကဒီကနေ့တနင်္လာနေ့မှာရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ဖ်နောက်ရုရှားသမ္မတဗလာဒီမီယာပူတင်တို့နဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။ရုရှားတို့ဘက်ကဒုံးကျည်တွေတိစောက်ဆန်းစံနေတာတွေက1989ခုနှစ်သဘောတူစာချုပ်ကိုချိုးဖောက်တာဖြစ်တယ်လို့အမေရိကန်သမ္မတထရမ့်ကဆွဆွဲထားပါတယ်။ဒီသဘောတူညီချက်အရအမေရိကန်နဲ့ရုရှားတို့အနေနဲ့ကီလိုမီတာ900ကနေ9000ကျော်ဖြစ်နိုင်တဲ့နျူကလ িয়ার ဒုံးကျည်တွေတိစောက်မှုဆန်းစံမှုနဲ့ထိုးလောင်မှုအလုံးကိုတားမြစ်ထားရလဲဖြစ်ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံမှာမနေ့တနင်္ဂနွေနေ့ကလွှတ်တော်ရွေးကောက်ပွဲတွေကိုဒုတိယနေ့အဖြစ်ကျင်းပခဲ့ပြီးမဲဆန္ဒရှင်အများစုမဲပေးခွင့်ရခဲ့ကြပါတယ်။လုံးဝမဖွင့်နိုင်ခဲ့တဲ့မဲယုံတွေရှိသလိုမဲပေးဆက်ချို့ယွင်းတာတွေအပါအဝင်အခက်အခဲတွေရှိခဲ့ပေမဲ့လည်းစနေနေ့တနင်္ဂနွေနေ့ကျင်းပတဲ့ရွေးကောက်ပွဲတွေမှာတော့မဲဆန္ဒရှင်၄သန်းမဲပေးခဲ့တယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေကပြောပါတယ်။မဲပေးဖို့မှတ်ပုံတင်ထားသူက၉သန်းနီးပါးရှိပါတယ်။ အကြံဖတ်မှုတွေကြောင့်ရွေးကောက်ပွဲအပေါ်ထိခိုက်စေခဲ့တာပါ။ AFP သတင်းအေဂျင်စီကသူပြုစုထားတဲ့စည်းရုံးအရပြီးခဲ့တဲ့စနေနေ့ကရွေးကောက်ပွဲနဲ့ဆက်ဆက်တဲ့အကြံဖတ်မှုတွေကြောင့်လုံခြုံရေးဝန်ထမ်းနဲ့အရသားတေဆုံးထိခိုက်ဒဏ်ရာရမှုက300နီးပါးရှိတယ်လို့ဖော်ပြပါတယ်။ဒီရေအတွက်ဟာဆိုရင်ပြည်ထရေးဝန်ကြီးဌာနကနောက်ဆုံးဖော်ပြတဲ့အရေအတွက်ထက်လေးစားပုံများတာဖြစ်ပါတယ်။မယုံတွေကိုရောရွေးကောက်ပွဲဆန်ရလှုပ်ရှားမှုအလုံးကိုပါတိုက်ခိုက်မယ်လို့တာလီဘန်ဘက်ကလည်းအကြိမ်ကြိမ်ချင်းချောက်ခဲ့တာပါ။အာဂန်သမ္မတအာရှရက်ဂါနီကတော့မဲဆန္ဒရှင်တွေကိုကျေးဇူးတင်တယ်လို့မနေ့တနင်္ဂနွေနေ့ရုပ်သံမင်းကွန်မှာပြောဆိုသွားပါတယ်။အာဂန်ပြည်သူတွေအနေနဲ့ချင်းချောက်သတိပေးမှုတွေကိုအလျှော့ပေးမှာမဟုတ်ဘူးဆိုတာကိုရန်သူတွေကိုပြတ်တက်လိုက်တာဖြစ်တယ်လို့ရန်သူတွေကိုချင်းမုံလုံးစိမ့်နဲ့အင်းအားကိုပါပြတ်တာဖြစ်တယ်လို့အာဖဂန်သမ္မတကမင်ကွန်းမှာပြောဆိုသွားပါတယ်။ရွေးကောက်ပွဲအတွက်အပိသက်ရလတ်တွေကတော့သတင်းဘတ်တွေနဲ့ချီစောင့်ဆိုင်းရအောင်မှာဖြစ်ပါတယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံကလူမျိုးရေးဆွေးနွေးပွဲကိုပြီးခဲ့တဲ့သတင်းဘက်ကကျန်းဖတ်သမားတွေရဲ့တိုက်ခိုက်မှုတွင်အမေရိကန်ဗိုလ်ချုပ်တဦးဒဏ်ရာရသွားတယ်လို့အမေရိကန်ဘဏ္ဍာကွန်စစ်ဌာနချုပ်ကတနင်္ဂနွေနေ့ကထီပြလိုက်ပါတယ်။အမေရိကန်ကြီးတဲ့ဗိုလ်မှူးချုပ် Jeffrey Smiley ဟာတနက်ကြီးစံတစ်ချက်ထိမှန်ခဲ့ပြီးအခုခါမှာဒဏ်ရာကနေပြောက်ကွင်းသက်သာလာနေပြီဖြစ်တယ်လို့ပြောပါရယ်။ဒါပေမဲ့သူ့ရဲ့ဒဏ်ရာဘလောက်ထိစိုးရိမ်စရာကောင်းခဲ့တယ်လဲဆိုတာကိုတော့တာဝန်ရှိသူတွေကမထုတ်ပြန်ခဲ့ပါဘူး။ဗိုလ်မှူးချုပ် Smiley ဟာအာဖဂန်နိုင်ငံတောင်ပိုင်းကနေလို့တပ်ဖွဲ့ရဲ့စစ်ဘက်ကြံပြီးဖွဲ့ကိုတာဝန်ယူထားသူဖြစ်ပါရယ်။သူဟာပြီးခဲ့တဲ့ဇာတ်ရီနေ့ကကန္နာပြည်နယ်အုပ်ချုပ်ရေးမှုရုံးဝယ်အတွင်းမှာပြုလုပ်တဲ့လုံခြုံရေးဆွေးနွေးပွဲကိုအတွင်းလူတဦးရဲ့တိုက်ခိုက်မှုအတွင်းမှာထိခိုက်ဒဏ်ရာရသွားခဲ့တာဖြစ်ပါရယ်။တာလီဘန်တပ်ဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပြောကြလိုက်ပြီးတော့ဒီတိုက်ခိုက်မှုကြောင့်ကန္နာပြည်နယ်ရဲမှုကြီးနဲ့ထောက်လှမ်းရေးကြီးကဲတို့တည်ဆုံသွားခဲ့ပါတယ်။ဒီတိုက်ခိုက်မှုမှာပြစ်မှတ်ထားခံရသူတွေကတအူးကတော့အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်ရဲ့နေဒိုတပ်ဖွဲ့ရဲ့အကြီးကဲဗိုလ်ချုပ်ကြီးစကော့မီလာလည်းဖြစ်ပါတယ်ခင်ဗျာ။
ကျန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOE မြန်မာပိုင်းအစီအစဉ်ရဲ့တင်းလာနေ့ညနေခင်သတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။နေရခြင်းမှာအချမ်းဖက်မှုတွေဆင်းရဲမွဲတေမှုတွေကိုမခံနိုင်တော့တဲ့အတွက်ဆိုပြီးခြေချင်းခီးထွက်လာကြတဲ့ထောင်နဲ့ချီတဲ့ရွှေပြောင်းအခြေချသူတွေမနေ့တနင်္ဂနွေနေ့ညမှာတော့မက္ကဆီကိုနိုင်ငံတာပါရှဲမြို့မှာညအိတ်ရနာခဲ့ကြပါတယ်။ဟွန်ဒူရပ်စ်နိုင်ငံကအများဆုံးပါဝင်တဲ့ထောင်နဲ့ချီတဲ့ရွှေပြောင်းအခြေချသူတွေခီးနှင်လာချိန်မှာပဲအမေရိကန်ပြည်ထောင်စုကတော့ဒီလူတွေကိုမကြိုးဆိုဘူးလို့တမရဒေါ်နယ်ထရန့်ကထပ်ပြီးသတိပေးပါတယ်။အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကဒီမူဝါဒကိုမနေ့ကထုတ်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အုပ်စုလိုက်ခြေချင်းခီးနှင်လာတဲ့ရွှေပြောင်းအခြေချသူတွေအရေးအမေရိကန်ဆိုရကအနိကဆောက်ကြည့်နေကြောင်းဖြတ်တန်းသွားလာရနိုင်ငံတွေရဲ့အချုပ်အခြာအာဏာဥပဒေစည်းမျဉ်းစည်းကမ်းတွေကိုရွှေပြောင်းအခြေချသူတွေချိုးဖောက်တယ်လို့လည်းကြေညာချက်ထဲမှာစွပ်စွဲထားပါတယ်။အုပ်စုလိုက်လာနေကြတဲ့ရွှေပြောင်းအခြေချသူတွေကတချို့ကြောင့်အကြမ်းဖက်မှုတွေဖြစ်မဲ့အရေးဆိုရင်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကပြောပါတယ်။စီစဉ်သူတို့ရဲ့နိုင်ငံရေးရည်ရွယ်ချက်တွေဖြစ်ပုံရတယ်လို့လည်းအမေရိကန်နိုင်ငံဆိုင်ဝန်ကြီးကပြောဆိုပေးမယ်လို့အသေးစိတ်ကိုတော့မပြောပါဘူးဒုက္ခသည်နဲ့ရွှေပြောင်းဝင်ရောက်သူတွေအရေးမက္ကဆီကိုအစိုးရရဲ့ကင်တွယ်ဆောင်ရွက်မှုအပေါ်အမေရိကန်ကထောက်ပံ့မယ်လို့လည်းအမေရိကန်နိုင်ငံဆိုင်ဝန်ကြီးကကတိပြုပြောဆိုထားပါတယ်ရှင်
တူရကီနိုင်ငံနောက်ဖက်ဘော်ဒရမြို့တောင်ကကန်ရူဒန်နဲ့မီတာ50လောက်ကွာမှာရွှေပြောင်းခြေချသူတွေတင်ဆောင်လာတဲ့ဆက်လက်စဉ်ဒီကနေ့နှိမ့်မြုပ်သွားခဲ့ပြီးတော့လူနှစ်ဦးသေဆုံးသွားခဲ့တယ်လို့တူရကီကမ်းခြေဆောင်တပ်ကပြောကြားလိုက်ပါတယ်။ဆက်လီမှာပါတဲ့လူ18ဦးကိုကယ်တင်နိုင်ခဲ့တယ်လို့ကမ်းခြေဆောင်တပ်ကပြောပါတယ်။အဲဒီဆက်လီမှာပါတဲ့3ဦးကကမ်းခြေကိုရောက်အောင်ကူးခတ်နိုင်ခဲ့ပြီးမဲ့2ဦးကတော့ဆင်းရဲရောက်ပြီးနောက်ပိုင်းမှာသေဆုံးသွားတယ်လို့ကမ်းခြေဆောင်တပ်ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ရှားဝေကယ်ဆယ်ရေးလုပ်ငန်းတွေကဆက်လက်လှုပ်ဆောင်ရှားဝေကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်နေတယ်လို့ကမ်းခြေဆောင်တပ်ဖွဲ့ကပြောပါတယ်။ရှင်းပြောင်းခြေချသူတွေဟာဘယ်နိုင်ငံသားတွေဖြစ်တယ်ဆိုတာကိုတော့အသေးစိတ်ထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူး။ဥရောပမှာပုံမကောင်းမွန်တဲ့ဘဝတစ်ခုရဖို့အတွက်အရှိလေပိုင်းနဲ့အာဖရိကဒေသမှာဖြစ်ပေါ်နေတဲ့ပဋိပက္ခအိမ်နဲ့ဆင်းရဲမွဲတွေမှုကနေလွတ်မြောက်နိုင်ဖို့ထွက်ပြေးလာကြတဲ့ရွှေပြောင်းခြေချသူတွေဟာတူရကီအပါဝင်တခြားနိုင်ငံတွေကနေတဆင့်ဥရောပကိုသွားရောက်နေကြတာဖြစ်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားတောင်ကိုရီးယားနဲ့ကုလသမဂ္ဂကုကဲရေးတပ်ဖွဲ့တို့ဒီကနေ့တနင်္လာနေ့မှာတွေ့ဆုံပြီးကိုရီးယားစစ်မဲ့ဆုံအတွင်းကပူရဲလုံခြုံရေးအေရီးယားမှာလက်နက်ဖြုတ်သိမ်းရေးအစီအစဉ်ကိုထပ်ပြီးဆွေးနွေးကြပါတယ်။ ဒီမန်ချက်ပြင်းပြည့်ရဲ့အတွက်တတိယအကြိမ်ကိုရီးယားနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲမှာလက်မှတ်ရေးထိုးခဲ့ကြတဲ့အလုံးစုံစီးရေးဆိုင်ရာသဘောတူညီချက်ကိုအကောင်အထည်ဖော်နိုင်မဲ့နှီးလန်းတွေကိုပြီးခဲ့တဲ့သတင်းပတ်ကသုံးပွင့်ဆိုင်ဆွေးနွေးခဲ့ကြပြီးတဲ့နောက်ဒီကနေ့ထပ်ပြီးတော့တွေ့ဆုံလာဖြစ်ပါတယ်။လက်တလောတန်တမာရေးချုပ်ပန်းမှုကိုထောက်ပံ့ပေးရေးအတွက်ကုလသမဂ္ ဒုတိယဗိုလ်ချုပ်ကြီးဝင်းအိုင်ရီကပြောပါတယ်။ကိုရီးယားနှစ်နိုင်ငံကြားစစ်အင်အားတင်းတင်းကြပ်ကြပ်ချထားမှုကနေငင်းကျန်းတဲ့ဇုံတစ်ခုအဖြစ်ရှေ့ရှုပုံဖော်လာတာနဲ့အတူကုလသမဂ္ဂကုကဲရေးတပ်ဖွဲ့အနေနဲ့ထိထိရောက်ရောက်ပါဝင်ဆောင်ရွက်ဖို့ကြွမ်းကျင်သူတွေကလည်းတိုက်တွန်းထားပါတယ်။ဒီကနေ့ဆွေးနွေးပွဲမှာတော့ပူရဲလုံချုံရဲ့ဧရိယာအတွင်းမိုင်းရှင်းလင်းရေးအခြေအနေကိုစစ်ဆေးသုံးသပ်ဖို့လက်နက်တွေအဆောင်စခန်းတွေရုပ်သိမ်းရေးအချိန်ကာလသတ်မှတ်ချက်နဲ့လုံချုံရဲ့အဆောင်အရေးအတွက်ကိုညှိနှိုင်းရို့နဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြသလိုအပြန်အလှန်စီစဉ်ရေးအစီအစဉ်တွေကိုပါဆွေးနွေးခဲ့တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကြေညာချက်မှာဖော်ပြထားပါတယ်ရှင်
ထိုင်ဝမ်ကျွန်းကကြော်ကြားတဲ့ကန်ယူတန်လမ်းကြောင်းမှာတနင်္ဂနွေနေ့ကယထာတစဉ်လမ်းချော်တိမ်းမောက်ခဲ့တာမှာအနည်းဆုံးလူ18ယောက်သေဆုံးခဲ့ပြီးတော့190ကျော်တန်ရခဲ့တဲ့ပုံမှာအာနာပိုင်တွေကစုံစမ်းစစ်ဆေးမှုစတင်ပြုလုပ်နေပါတယ်။ဒီကနေ့လနေ့မှာရီလန်းခရိုင်အရှိမြောက်ပိုင်းအခင်းဖြစ်တဲ့နေရာကိုသမရဆိုင်ရင်ဝမ်ခူရိုင်တွားရောက်ခဲ့ပြီးသေဆုံးသူတွေရဲ့မိသားစုဝင်တွေကိုတွေ့ဆုံခဲ့ပါတယ်။ခီးတဲ့360ကျော်လိုက်ပါလာတဲ့ဒီယထာဟာထိုင်ပေမြို့စင်ကြီးဘုံဒေသကနေထိုင်တွန်းမြို့အရှိတောင်ဘက်ကမြို့ကိုအသွားမှာလမ်းချော်ခဲ့တာပါ။ခီးတဲ့တချို့ကိုသတင်းဌာနတွေကမေးမြန်းလာမှာတော့သူတို့ကယထာအရှိန်အရန်ပြင်းတာကိုသတိထားမိတယ်လို့ပြောပါရဲယထာရှစ်တွဲလုံးလမ်းကျော်သွားခဲ့ပြီးတော့အဲ့ဒီတဲကငါးတွဲကတော့ပက်လက်လန်မောက်သွားခဲ့တာဖြစ်တယ်လို့ကြေညာချက်မှာဖော်ပြပါရဲအခင်းဖြစ်နေရာကိုရိုက်ယူထားတဲ့ဓာတ်ပုံတွေထဲမှာတော့ပူယမာ Express ယထာကတန်လမ်းမှာတွန့်ကောက်ပြီးတွဲချော်တိမ်းမောက်နေပုံတွေကိုတွေ့ရပါရဲတနင်္ဂနွေနေ့ညအထိရှာဖွေကြတဲ့ဧည့်တွေပြုလုပ်နေသလိုမီးမောင်းတွေဝင်ကြီးသက်တွေတုံးပြီးလမ်းချော်တိမ်းမောက်နေတဲ့ယထာတွေကိုဖယ်ရှားနေတာဖြစ်တဲ့အတွက်ဒီနေ့လနေ့မှာတော့ယထာခီးစဉ်တွေပြန်ဆဖို့ရှင်းလင်းထားပြီးဖြစ်ပါတယ်ခင်ဗျာ
ခရစ်စတီလီလန်ခမ်းမမှာလာမဲ့လီလန်ပွဲမှာတော့ကွဲလွန်ခဲ့ပြီးဖြစ်တဲ့ယူဘဗေဒပညာရှင်စတီဖန်ဟော့ကင်းပိုင်ဆိုင်မှုတချို့ကိုလီလန်တင်มาဖြစ်ပါတယ်ဒီထဲမှာဆိုရင်တော့ကြော်ကြားတဲ့သိပ္ပံပညာရှင်ရဲ့ဘိန်းတက်ကလက်ထိုင်တလုံးပါဝင်มาဖြစ်တယ်လို့သူ့ရဲ့ Cambridge တက္ကသိုလ်ဒေါက်တာဘွဲ့စာတန်းမိတူ9ဆောင်တဲ့ကတစောင်းလဲပါဝင်มาဖြစ်ပါတယ်ရှင်
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာ။ VOA နေအခုထုတ်လွှင့်နေတဲ့ဒီရေဒီယိုအစီအစဉ်ကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကျွန်တော်ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲဓာတ်ရိုက်နားဆင်နေပါတယ်။အခုတော့သတင်းပေးပို့ချက်နဲ့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်သွားပါမယ်။ရင်းဦးဆုံးတော့ KIA နဲ့အပြည့်အညဉ့်ဉျေးကိစ္စကိုတင်ပြခြင်းပါတယ်။မြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ကြားဗမော်မြို့မှာတိုက်ပွဲဖြစ်ပွားခဲ့ပြီးရွာသားတချို့ကိုတပ်မတော်ကထိန်းသိမ်းထားတာကြောင့်ဒါတွေဟာငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်အတားအဆီးတွေဖြစ်စေပြီး KIA နဲ့မြန်မာအစိုးရကြားအရင်ကသဘောတူထားတဲ့အတိုင်းရပ်တန့်နေတဲ့ဆွေးနွေးပွဲတွေပြန်ဆဖို့ကချင်ငြိမ်းချမ်းရေးအကျိုးတော်ဆောင်အဖွဲ့ကကြေညာပါတယ် VOA သတင်းတော့နိုင်ကွင်းရင်ကသတင်းပေးပို့ထားတာပါ
အောက်တိုဘာလ19ရက်နေ့တွင်က KIA နဲ့တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးပမော်မြို့နယ်ရွာသားတို့ချို့ကိုတပ်မတော်ဘက်ကဖမ်းဆီးခဲ့တာနဲ့ပတ်သက်လို့နန်ခုတ်ရွာသားလူကခုလိုပြောပါတယ
်။အောင်းသွားတာအကုန်လုံးက6ယောက်ကျော်တော့ရှိတယ်ဗျာ။6ယောက်ကျော်ထဲမှာကျွန်တော်တို့စီးရင်အတိအကျရတာက4ယောက်။ခြံထဲ6ယောက်ကကျတော့ဒီစကိုင်းတိုင်းဘက်ကနေနန်ခုတ်ချင်းရွာကိုသူကပြောင်းမှုခြံနေမပြောခြံနေလောက်ကြတော့အဲ့ဒီမှာအလုတ်ဟိုလာလုတ်တဲ့အလုတ်တော်ကြီးပေါ့နော်။ခုဖမ်းသွားတဲ့4ယောက်ကိုကျတော့မနေ့ကတပ်မတော်ကပြန်လုပေးမယ်ဆိုပြီးမှချင်းရွာဥက္ကဋ္ဌတွေနဲ့တာဝန်ရှိတဲ့လူတွေကိုလာခေါ်ပါဆိုပြီးမှသူတို့ကဟိုအချောင်းချားရေလို့တီးရတယ်ဖမ်းခံရတာ16ရက်နေပေါ့လွတ်ပေးမယ်လို့ပြောတာမနေ့တုန်းကပေါ့
အဖမ်းဆီးခံရွာသားတွေမနေ့ကပြန်လည်လွတ်လာပြီလို့တခြားဒေသခံလူကပြောပါတယ်အချင်းပြည်နယ်တွင်းတပ်မတော်နဲ့ KIA ကြားတိုက်ပွဲတွေမကြာခဏဖြစ်ပွားလျက်ရှိပါတယ်တိုက်ပွဲတွေကြောင့်ယုံကြည်မှုပြည့်ဝင်းပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေထိခိုက်လာနေတယ်လို့ကချင်ငြိမ်းချမ်းရေးကျိုးတော်ဆောင်ဖွဲ့ကဦးဆန်းအောင်ကပြောပါတယ
်ကျွန်တော်ကတော့ဒီနေ့ဘောတော့ညနေတောင်းဆုံနေတာပါဗျာကျွန်တော်တို့အနေနဲ့ကတော့နှစ်ဖက်စလုံးကိုမြဲနှမ်းတဲ့ဒီတိုက်ပွဲမဖြစ်ဘူးတိုက်ပွဲဖြစ်တယ်ဆိုတာယုံကြည်မှုပြည့်ကြည်တဲ့ဖြစ်တဲ့ယုံကြည်မှုဒီဆောက်ဘဝရည်ကြည်ရဲ့ယုံကြည်မှုရှိမှပဲငြိမ်းချမ်းရေးအတွက်ဆက်လက်ပြည့်လို့လို့ရပြည့်ရလဲလို့လို့ရတာဖြစ်တဲ့အတွက်ကြောင့်ဒီတိုက်ပွဲမဖြစ်ဘူးတော့အများကနှစ်ဖက်စလုံးကိုပဲကြိုးနေတာပါဗျာအဲ့ဒါမှာတစ်ခါကပေါက်ဖြစ်လာရင်တော့စက်ပွဲကြီးကစက်ဖြစ်ဖြစ်လာတဲ့အခါကျတော့ဒီငင်းကြီးတွေပဲဒီအနောက်ဆက်တဲ့အများအသာစီတဲ့အများဖြစ်နေရတယ်
ပြီးကြတဲ့အောင်ကဘာလာငါးရင်းလေးကလည်းအစိုးရညင်းချမ်းရေးကိုယ်စားလှယ်ဖွင့်နဲ့ရောက်ပိုင်းမှာမိတ်ဖွဲ့လို့တရုတ်ပြည်သူသမ္မတနိုင်ငံယူနန်ပြည်နယ်ကုမင်းမြို့မှာတွေ့ဆုံပြီးကျက်တာနေတဲ့ဆွေးနွေးပွဲလမ်းကြောင်းကိုပြန်လည်စတင်ဖို့သဘောတူခဲ့ကြပါတယ်။ဒါပေမဲ့အခုထိတော့နှစ်ပတ်ဆွေးနွေးပွဲတွေဆက်ပြီးကျင်းပနိုင်ခြင်းမရှိသေးပါဘူး။ညင်းချမ်းရေးလုပ်ငန်းစဉ်တွေကို
ก็มีเยอะเดี๋ยวเลยไอ้ผมมาเลยยุ่งจิ้มแต่งงานก็คือยุ่งนี่เลยที่ไม่เยอะเดี๋ยวเลยผมมาที่ทำเนี่ยนี่ทารีนี่ที่ทำเนี่ยสุดมัวโอ้ยลูกค้าเสียเลยมาคบเด็กขาดอ่ะที่เจ๊เสียเด็กขาดอ่ะจะลาอินด้วยยุ่งจิ้มมัวมีเมล่าแล้วเขาเรียนทำนี่เจ๊ขาดอ่ะอามยาแล้วตัวบัวรอนี่ไม่อาใจมาเป็น
พอมอมยูเนี่ยนั่งคงเลยเอาเงินจากจีวาซาริกาจีวาซาริกูพันสี่แค่เดือนลอยเนี่ยพัตตาลุเลยการหาลูกคุยชูลูกหูที่ยาลูกอุตส่าห์เอาเงาเปียวมาเลยเบียร์พ่อเอจีก็จีบบ่เลยปีเดียวลูกทุ่งพันสี่เดือนตัดเชือกเบียร์นี่เชือกเบียร์สระระดาลูกคุยชูพ่อได้แล้วเดี๋ยวลูกมันมาพิจารณาหาลูลาอาเดียเดียวพี่ก็เลยเอาตัวบาลาสัตย์ยังไม่มาเลยพอมอมยูเนี่ยสิบมอมยูเนี่ยคุยเขาไม่ยอมไปมาเกี่ยวกับมาเชื่อใจยังไงเนี่ยตามรู้จักใจบัวชีบั Jayabare, Ogubara Sakoya Negabe, Nangaro Daminga Poku, So on San Suji, Kachimina, Mijina Yoko Swayabi, Sipi Chang Nia Sofa, Sipi Dure, Jayi Kaze, Yizakango Swayabi, Topang Winner PCB, Piakabare, Nia Sofa Niara Pidurigo, Koya Koyama, A Chan Chani Taibu, Amyansung Chusanwa Major, Kripi Piosu Kabare.
Time she is I view it in now Nagoin Pipare, Kuro, Yadi Uru, the debated and Pata beat in Jajamare. Kabli bin Labian, Yabama Pibone, Lipi Ane Yamuha, Select Dishinima Pipi, Dia by Graham Yamaninga, Albama, Muyabi, Gigi Yishanari, Pipo Lana in Delu, Molly Watane Zalabia, Uzi Nunjamu Uzi Tana, the God, the Debinivare, Tabian, Diduru, Taylor, or Molly Watane, Nalian Sayan, the Nimari, Pianchini Rago, Ye Unambo. Ubidi ye swan idle, down one she do the gap, Johnny Valley, view it in now, go tell on gang up, the name people Tarawa.
Couple been living by my people near Libiane Yonha, Monanga Pine, Nimananga Mua Jumbo Dirago, Piatam Wiakabi, Monan Shinja, Nimananga Albine Pite, Yangon Bago, Nibido Magui, Shabi Neruma, Dia by Muya Donanejo, Muli Wadane Zalabira, Nijam Uzitanaga, three beat Tavare, Monan Wiao Dari Mele. Libyan and Yonga, Salad D. Cinema Pidelu, Trentopian Tavare. Dabin, Labi D. Tedejele Jado Mafilu, Ningmai Niarima, Jiji Shanari Pibonamare. Libyan and Yone Padalu, Muluwadan and Salabi, Nujamu Uzitana, Nujai Mujo, Josuga.
You want to go to Dow. When you have no young lady and all the Roni Piana Yawan in the session in here. Do you actually know the general? Nia. เสียๆกันเนี่ยนะเดี๋ยวเราหมูยอนะเนี่ยเสียชีวิตอ๋อเนี่ยอุตส่าห์รอตัวรอนี่ 另外，那就湖南的这些资源，对湖南军人进行一些什么那个培训，什么的，我有这方面。OK。你刚才你嘛，都我们说的经济基础上面是有，那下面你刚才你嘛，对比嘛，你带过，那第一个讲的，现在讲的罗，你我教的，你上的那第，这些有啥？你这些有啥？现在呢，那那一笔项目要去哪呢？一笔项目去的话。
第二个多少地方的经济，那经济，我第一在新加坡来新加坡，这边项目的现在，比如说你边家那边多，西边家那边你上去过，那你比较习惯了，OK。第一个对，像我们第二班个人楼卡没收费，如果过年上面那么，这边嘛便宜点也是要交，第六这边嘛的个没有几部呢，所以没弄个啥也没撇步，所以我单位西头的不搞这边吧嘞，啊，可是这边嘛的哈，所以人家呢。
他那个那么表，路上那里偏那点段，也有商业部，屋里也是要变新的路嘞，我叫苏哥表话嘞。你讲了，哦，你那个话，我那里，哦，酒店开满路面呢，我那不是你这个话，我那酒店开满路面呢，我那里，因为我的， ว่าบ่อีมูลิโอดาเนี่ยปะทะเมพี่ๆนี่เนี่ยปะทะมาพี่เนาะอยู่กุราฮาราเนี่ยเนาะดิผู้เลชิมาเนาะโหตรงเนี่ยลงนี่จ้ะเนาะอะดิการเนาะดิชัวเนี่ยน่ะสุรายเนี่ยโหนอกเสร็จพี่จริงเนี่ยอนิชาญุเนี่ยส่งให้เราเนาะชัวเนี่ยฐานะฐานะของอนุญูไต่ไข่ชินเนี่ยอนิชาญุเนี่ยส่งให้ได้อนิชาญุนี่ปะเนาะเดี๋ยวเนี่ยโหตรงนี้เนี่ยโหเจเปญเนาะเจเปญเนี่ยอนิชาญุพี่ได้ชินจ้ะเนาะ
เดี๋ยวนี้เป็นแบบนี้ว่าเนี่ยชิมาเราจะนรกว่าอีสองโอ้ว่าเนาะอีอยู่ในวันนี้เราจะนรกสองอย่างนี้ว่าจะนรกดีอะไรโอ้สองอย่างนั้นหมดเลยว่าจะนรกดอสเวนี่วะเนี่ยอุริสเวนี่วะเนี่ยที่อุริเรนี่อุริเรนทวายเส้นอะไรอะไรว่าจะนรกคอมโบกันเรื่องนั้นเนี่ยนี่ทำให้เราชิมาเนี่ยโอเคที่เรื่องยังงูมีเนี่ยชั่วมาโมยาตัวมีในมันยากกว่าที่พี่เดอเอ็นซิงมียังกูตามเวรุมาในอินเดชูเรกูจีเรวุนยาเขวาร์เร ยังคนไหนที่ได้จีโลเบ้ปกติไหนที่ได้จีเอ้าวิธีไหนที่ได้จีจะขายปีนี้เนี่ยมอบีเนี่ยรู้มาเนี่ยก็บีโมจีนั่นเนี่ยลูกทรีเปจจะทุบยันทาราวะสกายนั่นที่ได้จีก็ชิบีนั่นเนี่ยชิบีเนี่ยรู้มาเนี่ยก็จะตัวนี้ไล่ได้ที่ได้จีเชฟีเนี่ยมีอะไรนู่นมาเนี่ยเจเจมันเลยได้ที่ได้จีมาโกยได้ที่ได้จีจะขายปีนี้เก็บปีนี้เนี่ยมอบีเนี่ยรู้มาเนี่ยเสสิเนี่ยเนี่ยนั่นเปียโมทิชงจวนไหนมาเลยแกวันนี้เช้าเนี่ยแกลงไปเลยปีนี ဒီကြောင်းနဲ့ဒီကပ်လီပင်လေပင်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လေဗီယာနဲ့ရဝန်ဟာမိုးလေဝသနဲ့စလားဗီဒာညွှန်ကြားမှုဦးစီးဌာနရဲ့သတိပေးနှိုးဆော်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။
ပြောရှင်ခင်ဗျာအရက်ဖက်လူမှုအဖွဲ့ကြီးတွေလူမှုအခြေပြုလူမှုအဖွဲ့တွေအားကောင်းခိုင်မာမှုဆိုတာဟာဒီမိုကရေစီစနစ်စိတ်ချခိုင်မာစေဖို့အကြောင်းရက်တစ်ခုလည်းဖြစ်ပါတယ်။ဒါကြောင့်လည်းပဲဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာအရက်ဖက်လူမှုအဖွဲ့ကြီးတွေအားကောင်းခိုင်မာတဲ့အနေအထားကိုခုရောက်လာပြီလို့ဆိုနိုင်ပါသလား။နောက်အုပ်ချုပ်ရေးအာဏာပိုင်ဘက်ကရောဒီအရက်ဖက် daily light season ma sunni jabame. Pawan sunni mimian lure drashin in ine, if you imi ma wangu kue telephone number to two people tame suin, daily light season lutore chema koyuma pibare, dom ho, kue migo, kusuni lurarigu, sane pisi at the fine pisi, jutin people talu le yaware. If you imi ma wangu phone number ga, dit, nitong yan nit, don shin nit, nganganga li pibare, emilisa garo, Burmese egg viewing news.com pibare. Pawan sunni mimian jabame drashin go chuzu ware.
When I said, in a daily life season, I was like, I'm going to go to the house. Honduras Nangan Bego, Pianle, Guadabi, Chugaro, Belo Nineve, Pipse, Eri Atasi, George Wabo, Mexico, Nezamabe, Shinu Jarawa, T. Shipion Dolade, Luosujigo, Matasi, Nambusoyen, Honduras, Guatemala, Mexico, Nangandi, and Nine, now set to a Jose Gook, Kanzaya Limelu, American Damadone, Tramga, three penny barre, Shipion Dola, do a Chugaro, American Biranzugo, Mayam Machin, Yao on Domelu, Painter Tare, John, Vue Dinra.
Honduras Nangan Bego, Pian Le, Dwaja, Bi, Chugaro, Belo Nine, Pipsi, Eddie Atasi, Go, Chorwabo, Mexico, Nezamabe, Shinu Jarawa, T. Shipion Dola, do Chugaro, American Biranzugo, Mayam Machin, Yao on Domelu, Pain Tare, John, Vue Dinra, Salad is a Hook Train Wago, Gutanyu Uga, Pio Yamaba. Mexico, Guatemala, Nizadrabo, Yolare, Shipion Dola, Nilu Jigo, Mexico, Anavaniga, Pesu, Tami Kare, Dime Le, Tomimagaro, the Sugiret, Miku, Yiku, Piajo, Lutamu, the Chuga, Pitlo, Lutare, Pony, Melbango, Kisaki Jaware. Through the Imitangu, and Yamare, Sunza, Muave, Honduras, Nangan, the Shipion Dola, Nidu, Pite, Mekuga
ကျေးဇူးတင်စကားပြောလိုပါတယ်။မက္ကဆီကိုနိုင်ငံရဲ့လုပ်ရက်ကအမခန်းပါပဲ။ဒါဟာအမေရိကန်ခေါင်းဆောင်မှုကိုမက္ကဆီကိုကအလေးထားတယ်ဆိုတာကြားတာပါပဲ
။အမေရိကန်မက္ကဆီကိုနယ်စပ်မှာရွှေပြောင်းဝင်ရောက်သူတွေအပေါ်အရင်ကတင်းတင်းကြပ်ကြပ်ဆက်ဆံနေတာနဲ့ပတ်သက်လို့သမ္မတ Trump အစိုးရအဖွဲ့ဟာဝေဖန်ခံရပါတယ်။ နဗဒါပြည်နယ်မှာလုပ်တဲ့လူလူစုဝေးပွဲတစ်ခုမှာလည်းဒုတိယသမ္မတဟောင်းဒီဂျိုးဘိုက်ဒန်ကဒီကိစ္စနဲ့ပတ်သက်ပြီးတော့ထပ်ပြီးပြောလာပါတယ
် What the hell's going on in America ripping infants from
American နိုင်ငံကြီးဘလို့ဖြစ်နေတာလဲဗျာနေစားမှာဆိုလို့ရှိရင်မိဂနီရင်ဝင်တဲ့ကခလီးငယ်တွေကိုဇွတ်တင်းကိုခွာထုတ်ပစ်နေတယ်ကျွန်တော်ဘာတွေလုပ်နေကြတာလဲဘာတွေဖြစ်လာနေပြီလဲဆိုပြီးတော့ဒုတိယသမ္မတဟောင်းဂျိုးဘိုက်ဒန်ကလူလူစုဝေးပွဲမှာပြောသွားတာပါဒီမိုကရက်တီဟာအမေရိကန်ပြည်အောင်စုတဲကိုရာဇဝတ်ကောင်တွေကိုဖိတ်ခေါ်နေတယ်ဆိုပြီးတော့နာဝဒါဘာရဲ့လုပ်တဲ့ Republican မဲဆွယ်စည်းဝေးပွဲတစ်ခုမှာသမ္မတထရမ့်ကတံပြန်ဆက်ဆွဲပြောဆိုပါတယ
်
ဒီမိုကရက်ပါတီဟာကျွန်တော်တို့ဥပဒေတွေကိုချိုးဖောက်မဲ့နေဆက်မြင်းတွေကိုချိုးဖျက်မဲ့နိုင်ငံကိုလည်းဖျက်ဆီးမဲ့တရားမဝင်နိုင်ငံသားတွေကိုတန်းနဲ့ချီဖိတ်ခေါ်လမ်းဖွင့်ပေးနေပါတယ်ဒီရွှေပြောင်းလူအုပ်စုကြီးကိုသူတို့လိုလားနေပါတယ်
သမ္မတထရမ့်ဟာဒီကိစ္စကိုလာမယ့်နိုဝင်ဘာလ6ရက်ဂျာကလာရွေးကောက်ပွဲရဲ့နိုင်ငံရေးကိစ္စဖြစ်လို့လာပါတယ်။မက္ကဆီကိုနယ်စပ်ကဒီရွှေပြောင်းလူအုပ်ကြီးကိုတားမပေးနိုင်ဘူးဆိုရင်တော့အကူအညီထောက်ပံ့တွေကိုရပ်ပြီးတော့အမေရိကန်မက္ကဆီကိုနယ်စပ်ကိုလည်းပိတ်ပစ်မယ်ဆိုပြီးတော့ချင်းချောက်ထားပါတယ
်။ I will seal off the border before they come into this country.
ဒီလူတွေတိုင်းပြည်တွေရောက်မလာအောင်စစ်တပ်ကိုခေါ်ထုတ်ပြီးနယ်စပ်တွေကိုပိတ်ပစ်ရပါလိမ့်မယ်။အရန်တပ်ဖွဲ့တွေနဲ့တည်းမကပါဘူးစစ်တပ်ကြီးကိုပါထုတ်လာရပါလိမ့်မယ်။
ဂွါတီမာလာနဲ့ဒီဟွန်ဒူရပ်စ်သမ္မတနှစ်ဦးကတော့ပူတက်သတင်းစာရှင်းလင်းပွဲလုပ်ပြီးတော့ဒီလူတွေနေရပြန်လာကြပါဆိုပြီးတော့ဖိတ်ခေါ်ခဲ့ပါတယ
်။ကျေရောဆေဂူရာလေ
သူတို့ကိုလက်ခံဖို့အလုပ်အဖွဲ့တစ်ခုကိုဖွဲ့ထားပြီးဆိုတာကိုဟွန်ဒူရပ်စ်ပြည်သူတွေကိုသိစေချင်ပါတယ်။သူတို့တူချင်းဘာလို့လို့တလဲဆိုတာအပေါ်တည်ပြီးသူတို့အတွက်အခွင့်အလမ်းတွေကမ်းလှမ်းဆောင်ရွက်သွားဖို့လည်းပြင်ဆင်ထားပါတယ
်။ဟွန်ဒူရပ်စ်သမ္မတဂွမ်အော်လန်ဒိုဟာနီဒက်စ်ပြောသွားတာပါ။ဂွါတီမာလာသမ္မတဂျီမီမာရယ်စ်ကလည်းအတော်များများကတော့သူတို့ရဲ့နေရပ်ကိုပြန်လာကြပြီဆိုပြီးတော့အမေရိကန်ပြည်တော်စုကိုအာမခန်စကားပြောပါတယ်။ဒါပေမဲ့လို့လေရှစ်ပြောင်းသွားလာနေတဲ့လူအုပ်ထဲကလူအတော်များများကတော့သူတို့အနေနဲ့အမေရိကန်ပြည်တော်စုစီကိုမရောက်ရောက်အောင်လို့နီလန်းရှာသွားမယ်ဆိုပြီးတော့ပြောနေကြတော့မှာပဲခင်ဗျာ
ကိုသားညွန့်ကိုတင်ပြခဲ့တာဖြစ်ပါတယ်ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်တဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jeju ကနေဖမ်းယူရှုစားနေပါတယ်အခုတော့သတင်းအချင်းချုပ်ကိုမတ်တင်ဂီတက်ကပြောပြပေးမှာပါ
ဆော်ဒီအရှိဆန်မင်းသားမိုဟာမက်ဘင်ဆယ်မန်ကဆော်ဒီတရင်တော်ဂျမဲကာရှူဂီရဲ့တားဖြစ်သူကိုဒီကနေ့တနင်္လာနေ့မှာတယ်လီဖုန်းဆက်ပြီးဖခင်ဖြစ်သူအသက်ခံရမှုအတွက်ဝမ်းနည်းကြေကွဲရပါကြောင်းပြောဆိုခဲ့ပါတယ်။တရင်တော်ကာရှူဂီကအောက်တိုဘာလ2ရက်နေ့တုန်းကတူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီကောင်စစ်ဝင်ရုံးထဲကိုဝင်ရောက်သွားခဲ့ပြီးတဲ့နောက်အသက်ခံခဲ့ရတာဖြစ်ပါတယ်။ရုရှားနဲ့အမေရိကန်ကြားကအရေးပါတဲ့စီးခစ်ကာလလက်နက်ဆန်ရသဘောတူညီချက်ကနေနှုတ်ထွက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်တဲ့အပေါ်စွရင်ပူပန်တဲ့အကြောင်းရုရှားဆွေရကဒီကနေ့ပြောပါတယ်ဒီလိုရကြောင့်ကမ္ဘာကြီးဟာပိုပြီးအန္တရာယ်ရှိတဲ့နေရာတစ်ခုဖြစ်သွားစေနိုင်တယ်လို့လည်းရုရှားအစိုးရဘက်ကပြောဆိုထားပါတယ်အာဖဂန်နစ္စတန်နိုင်ငံမှာမနစ်တင်းကနေနေကလွှတ်တော်ရွေးကောက်ပွဲတွေကိုဒုတိယနေ့အဖြစ်ကျင်းပခဲ့ပြီးမဲဆန္ဒရှင်အများစုမဲပေးခွင့်ရခဲ့ကြပါတယ်လုံးဝမဖွင့်နိုင်ခဲ့တဲ့မဲယုံတွေရှိသလိုမဲပေးဆက်ချွေးရင်းတာတွေအပါအဝင်အခက်အခဲတွေရှိခဲ့ပေမဲ့လည်းစနေနဲ့တနင်္ဂနွေနေ့ကျင်းပတဲ့ရွေးကောက်ပွဲတွေမှာမဲဆန္ဒရှင်၄သန်းမဲပေးခဲ့ကြတယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေကပြောဆိုထားပါတယ်။မဲပေးဖို့မှတ်ပုံတင်ထားသူကတော့၉သန်းနီးပါးရှိပါတယ်။အာဖဂန်နစ္စတန်နိုင်ငံကလုံခြုံရေးဆွေးနွေးပွဲကိုပြီးခဲ့တဲ့သတင်းပတ်ကအကြံဖက်သမားတွေရဲ့တိုက်ခိုက်မှုအတွင်းအမေရိကန်စစ်ဗိုလ်ချုပ်တဦးဒဏ်ရာရသွားတယ်လို့ပင်တဂွန်စစ်ဌာနချုပ်ကမနေ့တနင်္ဂနွေနေ့မှာအတည်ပြုပါတယ်။အမေရိကန်ကြီးတက်ရဲ့ဗိုလ်မှူးချုပ်ဂျက်ဖရီစမီလီဟာတနက်ချီတန်တစ်ချက်ထိမှန်ခဲ့ပြီးအခုတော့သက်သာလာပြီလို့ပင်တဂွန်စစ်ဌာနချုပ်ကပြောဆိုထားပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ဂီတိုက်ပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆွမွန်ဖြစ်ပါတယ်။အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပက်ထရစ်ဒေယာဖြစ်ပါတယ်။ VOA အမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00နာရီခွဲကနေ9:00အထိလိုင်းနူမီတာ19.25ရို့ကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီကြာညာ6နာရီမှာကျွန်တော်တို့တခါပြန်ဆုံရအောင်လားဗျာကျွန်တော်ညောင်ဝင်းအောင်ပ
This program has come to you from the Voice of America, Washington.